သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြခင်တော်ရရှိမြယခုတင်ဆက်ပေးမှာကတော့ First Nation Advocate First Nation ကိုထောက်ခံသူမိသူဖြစ်လာနိုင်မလဲဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါရင် First Nation Advocate ပထမနိုင်ငံသားများကိုထောက်ခံအားပေးသူသို့မဟုတ် Australia ရှိမဟာမိတ်တဦးအနေဖြင့်ဌာနေတိုင်းသားအတိုင်းဝိုင်းများအတွက်အရေးပါသောကိစ္စရပ်များနဲ့အကြောင်းရင်းများကိုတက်ကြွစွာထောက်ခံအားပေးသူတဦးကိုဆိုလိုတာဖြစ်ပါတယ်ဤဒီမှာစီယုံလှုပ်ဆော်ရေးနဲ့ First Nation အတိုင်းဝိုင်းများနဲ့မဟာမိတ်ဖွဲ့ချင်းတို့နဲ့ဆက်ဆက်စဉ်းစားမယ်ရှုထောင့်တချို့ဖြစ်ပါတယ် First Nation ရဲ့မဟာမိတ်ဖြစ်လာရန်လမ်းကြောင်းတစ်ခုမှမရှိတော့လဲလူများကိုသိရမှာမိသည့်ဆက်ဆက်ရေးတွေဆိုတကယ်တော့ပင်ပထမခြေလမ်းများထဲမှတစ်ခုဖြစ်တယ်လို့ Reconciliation Australia ရဲ့ Panjalan အမျိုးသမီး Karen Manding ကပြောဆိုပါတယ်
It has to start with understanding the relationship and the situation we are in today with First Nations peoples and other Australians and understanding the history, the things that have gone on in that relationship. And it doesn't matter whether you're a recent migrant, if you want to build a relationship, understanding who people are and the things that have happened to them
that impact their lives and their experience being Australian, I think is a really important point.နားလေခြင်းဖြင့်စတရမှာဖြစ်ပါလေ။တမိုင်းချောင်းကိုနားလေသဘောပေါက်ပြီးထိုဆက်ဆံရေးတွင်ဖြစ်ပျက်ခဲ့တဲ့အရာများကိုနားလေရမှာဖြစ်ပါလေ။ပြီးတော့သင်ကမကြသေးခင်မှာရွှေ့ပြောင်းနေထိုင်သူပဲဖြစ်ဖြစ်ကိစ္စမရှိပါဘူး။ပေါင်းသင်ဆက်ဆံရေးတစ်ခုတည်ဆောက်ခြင်းနဲ့ဘယ်သူတွေလဲဆိုတာကိုနားလေမှုနဲ့သူတို့ဘဝနဲ့ဩစတြေးလျနိုင်ငံသားဖြစ်ရတဲ့သူတို့ရဲ့အတွေ့အကြုံကိုသက်ရောက်မှုရှိတဲ့သူတို့အတွက်ဖြစ်ခဲ့တဲ့အရာတွေကိုနားလည်ပေးခြင်းနဲ့ဆိုရင်တော့ဒါဟာတကယ်ကိုကောင်းမွန်တဲ့အစပြုမှုတစ်ခုလို့ကျွန်မထင်ပါတယ်ဒီဖြစ်စဉ်ဟာသင်အားကျွဲဝစေပြီးလူများနဲ့နိုင်ငံကိုချိတ်ဆက်ပေးနိုင်တယ်လို့သူမကဆိုပါတယ
် A great starting point is just learning who the local traditional owners are for the communities where you live and you can often do that through First Nations organizations you can often do it through local councilsAnd then getting to know the people in your area, getting to know the places which often have park names that uses traditional language, places that are named after people who have
been there for a long time. They are not only the people who have been there for a long time, but they are also the people who have been there for a long time. So, First Nation, the people who have been there for a long time, they are the people who have been there for a long time.သင့်ဒေသရှိလူမျိုးများကိုသီလာစေရန်ရိုးရာဘာသာစကားကိုအသုံးပြုတဲ့ပန်းချံအမည်များရှိလက်ရှိသည့်နေရာများထိုဒေသတွင်သမိုင်းကြောင်းအရဖြစ်ပျက်ခဲ့သောအရာများကိုအမည်ပေးထားသည့်နေရာများကိုသိရှိလာခြင်းဖြစ်ပါれ။ယော်တန်ယော်တန်အမျိုးသမီးဒေါက်တာဆာမန်မေဖင်လေးကဌာနေတိုင်းသားမဟုတ်တဲ့လူတွေဟာသူတို့ကိုသူတို့ပညာပေးဖို့အရေးကြီးတယ်လို့ပြောဆိုပါれ။
An ally is someone who takes the time to educate themselves because as only 3% of the population, if we tried to educate everybody, we'd be doing nothing else. That includes sleeping and eating. So really, the starting point is going to trusted sources.
Reconciliation. အစာစားတာဘာဝင်တခြားဘာမှလုပ်ဖြစ်မှာမဟုတ်ပါဘူး။ဒါကြောင့်အမှန်တကယ်ပဲအစမှန်မှယုံကြည်ရသောရင်းမြစ်များ Reconciliation Australia သို့မဟုတ်သင်ရဲ့ပြည်နယ်အခြေစိုက်ပြန်လည်သက်မြက်ရေးကောင်စီများသည်အမှန်တကယ်ကောင်းမွန်သောအစမှတ်တစ်ခုဖြစ်ပါれ။ကျွန်မအနေနဲ့၎င်းတို့အားအထူးအကြံပြုအပ်ပါれ။ Gami Aru ယောက်ျား Luke Person သည်မထူကွဲပြားသောဌာနေတိုင်းသားများရဲ့အသံများကိုပြသပြီးဂုဏ်ပြုတဲ့ online platform ဖြစ်တဲ့ Indigenous X ကိုတည်ထောင်သူဖြစ်ပါတယ်။သမိုင်းကိုမလေးလာခင်မှာလူအလုံးကိုဒန်းတူတူညီမြင်ဖို့လိုတယ်လို့သူကပြောဆိုပါတယ်
။
you come from a place of dignity, respect, love, appreciation, and an understanding that all peoples are fundamentally equal. And whatever differences we see in our culture are not a reflection of, you know, better, worse, superior, inferior in that way, then you're off to a good start. But if you don't have that, then it really doesn't matter what you learn, what you experience.
It's always going to come through. နားလေသဘောပေါက်လာပါကကျွန်ုပ်တို့ရဲ့ယဉ်ကျေးမှုမှာကျွန်ုပ်တို့တွေးမြင်ရသောကွဲပြားမှုများသည်ဤနည်းဖြင့်ပိုကောင်းသည့်ဖြစ်စေပိုဆိုးသည့်ဖြစ်စေသာလွန်သည့်ဖြစ်စေရုံညံ့သည့်ဖြစ်စေရောင်ပြန်ဟန်ခြင်းမဟုတ်ပါဘူးထို့နောက်သင်သည်ကောင်းမွန်သောအစပြုခြင်းကိုဖျက်တောက်လိုက်ပါဒါပေမဲ့သင်မှာအဲ့ဒါမရှိရင်သင်ဘာတွေသင်ယူခဲ့တယ်သင်တွေးကြုံခဲ့ရတဲ့အရာတွေကအရေးမကြီးပါဘူး
The reason I don't like that terminology is to try to decenter non-Indigenous people from the cause for Indigenous justice. And so if you're doing good things and you're helping, that's great. But you shouldn't need a label or a sticker or making it about you in that way. The goal is not for you to feel the goal is to improve
the outcome. The goal is to improve the outcome. The goal is to improve the outcome. ဒါကြောင့်သင်သည်ကောင်းသောအရာများကိုလှုပ်ဆောင်ပြီးကုညီနေပါကလကောင်းသည်ကောင်းမွန်သောလဲသင်သည်အညွန့်သို့မဟုတ်စတစ်ကာတစ်ခုမလိုအပ်ပါဘူးသို့မဟုတ်သင်အချောင်းကိုထိုနည်းဖြင့်ပြုလုပ်ရန်မလိုအပ်ပါဘူးပန်းတိုင်ကသင်ကိုစိတ်ချမ်းသာပေးဖို့မဟုတ်ပါဘူးရည်ရွယ်ချက်မှာဌာနေတိုင်းသားများအတွက်ရလတ်များတိုးမြင့်လာစေရန်အတွက်ဖြစ်ပါတယ်မဟာမိတ်ကောင်းဆိုသည်မှာမဟာမိတ်ဖျက်ခြင်းရဲ့စီမင်းများက မဟာမိတ်ဖြစ်ခြင်းရဲ့အဓိပ္ပာယ်ကိုဒေါက်တာဖင်လေးကယခုလိုပြောပြပါတယ
် We don't need someone to step into the realm of trying to behave like an Indigenous person. What we need is people who recognize they're not First Nations and also recognize what it's a First Nations person that should be speaking. And in that,
ဒါကြောင့်ခါနေတိုင်းသားတယောက်ကိုပြုမှုနေထိုင်မှုစူးစမ်းတဲ့နေပယ်ထဲကိုတစုံတစ်ယောက်ဝင်ရောက်လာဖို့မလိုအပ်ပါဘူးကျွန်ုပ်တို့လိုအပ်တာကသူတို့ဟာပထမလူမျိုးမဟုတ်ကြောင်းအသိမှတ်ပြုတဲ့လူတွေကိုအသိမှတ်ပြုတဲ့အနေနဲ့ပြောသင့်တာကပထမလူမျိုးဖြစ်တဲ့အခါအဲ့ဒါနဲ့သူ့ကိုကိုစားပြုပြောသင့်တဲ့လူတွေကိုလက်တွေ့ကျကျဖော်ထုတ်ဖို့သေချာအောင်လှုပ်ဆောင်ပါ Reconciliation Australia ရဲ့ CEO ဖြစ်သူ Karen Manding ကဒုက္ခသည်များနဲ့ရွှေပြောင်းလာသူအသိုင်းဝိုင်းများသည်ပုံမကမှုန်သောရလတ်များတိဆောက်ရန်အလားတူဘဝအတွေ့အကြုံများမှရယူနိုင်တယ်လို့ပြောဆိုပါတယ်
. There are experiences of racism, limited in where they're able to travel or go or visit, who have been kept away from their homelands. These are things that are similar experiences, and I think there's things that we can then collectively build from. I think it's important for other communities, to ask their community representatives to formally support First Nations organizations.
လူမျိုးရေးခွဲခြားမှုဆိုင်ရာအတွေ့အကြုံများခီးသွားရန်သို့မဟုတ်သွားနိုင်တဲ့နေရာများတွင်ကန့်သတ်ချက်များရှိစေကားမူ၎င်းတို့ရဲ့မွေးရမြင်နဲ့ဝေးရသို့လိုက်သွားသူများဤအရာများသည်အလားတူအတွေ့အကြုံများဖြစ်ပြီး၎င်းတို့သည်စုပေါင်းလုံဆောင်နိုင်သည့်အရာများမှတိစောက်ခြင်းဖြစ်တယ်လို့ကျွန်မယူဆပါတယ် First Nation အဖွဲ့အစည်းများကိုတရားဝင်ပံ့ပိုးပေးရန်သင့်ရဲ့ရပ်ရွာအဖွဲ့အစည်းသင့်ရဲ့အသင်းတော်များဖျားเจ้าများဗလီများကိုလာရောက်ဟောပြောပေးရန်ဖိတ်ခေါ်ရန်အတိုင်းဝိုင်းများအတွက်အရေးကြီးတယ်လို့ကျွန်မထင်ပါတယ်။ဒါကနီလာနှစ်မျိုးလုံးအတွက်အလုပ်လုပ်ပါတယ်
။ Many First Nations people are more than happy to support migrant communities and the struggles that
First Nation လူအများပြားကရွှေပြောင်းအတိုင်းဝိုင်းတွေနဲ့သူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့စိန်ခေါ်မှုတွေကိုကိုကြီးထောက်ပံ့ပေးရတာကိုပျော်ရွှင်ပါတယ်။2023ခုနှစ် The Voice to Parliament ပြည်လုံးကျဆန္ဒခိုင်ရေးပွဲမှာ First Nation လူမျိုးများအကြောင်းပုံမှန်နဲ့ဆိုင်စွာလေ့လာနိုင်သည့်အပြင်ဆက်ဆံရေးတည်ဆောက်ရန်အ ခွင့်လန်းများကိုတင်ပြခဲ့ပါတယ်။ဩစတြေးလျရဲ့အနာဂတ်အတွက်ဆက်လက်လှုပ်ဆောင်ရန်အရေးကြီးတယ်လို့မစ်မန်ဒင်းကပြောဆိုပါတယ်။
If we want to build a modern, diverse nation that is proud of its multiculturalism, it has to start with the first Australians and recognising this is a connection that goes back 65,000 years plus. And if we can build on the wisdom of the world's oldest, continuously connected culture,
I'm sure that creates so many opportunities for us to be a modern nation. စတင်ရမှာဖြစ်ပါတယ်ဒါဟာနှစ်ပေါင်း6,000-9,000ကျော်ကိုပြန်သွားတဲ့ဆက်သွယ်မှုဖြစ်တယ်လို့အသိမှတ်ပြုရမှာပါကမ္ဘာရှိအကြဆုံးစင်ဆက်မပြတ်ဆန့်ရွယ်နေသောယဉ်ကျေးမှုရဲ့ဉာဏ်ပညာကိုကျွန်ုပ်တို့တည်ဆောက်နိုင်ရင်21ရာစုနှစ်နဲ့ကျော်လွန်၍ခေတ်မီနိုင်ငံအဖြစ်ကျွန်ုပ်တို့အတွက်အခွင့်အလမ်းများစွာဖန်တီးနိုင်မယ်လို့ယုံကြည်ပါတယ်သောရရှိမြတ်မြ SPS ရင်းဌာနကယူမီအိုဘာရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ
SPS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SPS Radio App ကနေတဆင့်နှာစင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ